အမျိုးသားဒီမိုကရေစီဖွဲ့ချုပ်အတွင်းမှုဦးလွင်ကိုရန်ကုန်မြို့ပဇွန်တော်မြို့နယ်49လမ်းမှာအဖဥပဒအမိဒေါ်သိန်းတို့ကနေ1924ခုနှစ်အောက်တိုဘာလ22ရက်နေ့မှာမွေးဖွားခဲ့ပြီးမွေးချင်း12ဦးနဲ့ဦးလွင်က10ဦးမြောက်ဖြစ်ပါတယ်။သူဟာမြန်မာနိုင်ငံရဲ့လောကမှာမကွယ်လွန်ငင်ကာလတွေထိထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တာဝန်ယူခဲ့သလိုမြန်မာတပ်မတော်မှာလည်းထိပ်ပိုင်းခေါင်းဆောင်တာဝန်ယူခဲ့ပြီးဦးနေဝင်းမဆလာအစိုးရခင်မှာဗန္ဒာရေးဝန်ကြီးဌာနဒုတိယဝန်ကြီးတာဝန်ဒုတိယဝန်ကြီးချုပ်တာဝန်တို့ကိုထမ်းဆောင်ခဲ့ပါတယ်။1988ခုနှစ်ရှင်းလင်းလုံးအရေးတော်မှုပြီးတဲ့နောက်နိုင်ငံရေးပါတီတွေပေါ်ပေါက်လာတဲ့နောက်မှာမျိုးချစ်ရဲဘော်ဟောင်းမြအဖွဲ့ကိုတည်ထောင်ရမှာဦးလွင်ပါဝင်ခဲ့ပြီးနောက်ပိုင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အတွင်းရေးမှူးတဦးဖြစ်လာခဲ့ပါတယ်။ဒါကြောင့်ဦးလွင်ဟာသူ့ဖြတ်သန်းမှုအတွေ့အကြုံတွေကိုအခန်းဆက်ဆောင်ပါတွေရေးပြီးလွန်ခဲ့တဲ့နှစ်ကာလတွေတုန်းက RFA ကနေအဖက်စင်ထုံးလွှင့်ခဲ့ပါတယ်။လွန်ခဲ့တဲ့2008ခုနှစ်အခုလိုဒီဇင်ဘာလနှစ်ကုန်ပိုင်းမှာကမ္ဘာရေးမြန်မာရေးနဲ့ပတ်သက်လို့ RFA ကဦးလွင်ကိုဆက်သွယ်မေးမြန်းခဲ့ရမှာအဲ့ဒီနှစ်ကမြန်မာနိုင်ငံမှာနာဂစ်မုံတိုင်းကြလို့ပြည်သူတွေအထိနာခဲ့ပြီးအဲ့ဒီကာလအစိုးရရဲ့ကူညီထောက်ပံ့မှုနှေးကွေးလွန်းလာတဲ့ပတ်သက်လို့ဦးလွင်ကအခုလိုပြောဆိုခဲ့ပါတယ်
။မြန်မာပြည်နဲ့ပတ်သက်လို့ကျွန်တော်တို့ကကြားလဲရတယ်လေဥဒိတ်ဆရာပြောတယ်တဲ့ဗမာပြည်ကတော့ဒါသိပြီးတော့မသိကြတော့ဘူးခံပြီးတော့ပုံမှန်မပေါ်ကြောက်နေတာရှားပါသေးလို့ပြောတယ်တဲ့အဲ့တော့ဘယ်လိုကပုံမှန်လဲတော့မသိဘူးအဲ့တော့ခေတ္တကတော့အလုံးလုံးပဲပုံကိုယ်တွေပေါ့ဗျာဒါတော့ဝန်တန်းတွေကိုပြောရမှာပေါ့အဲ့သူတို့လည်းမအားပါဘူးအဲ့လိုကြားတဲ့ကဘယ်တော့မှမကောင်းနဲ့လောအားချသွားတယ်မရှိဘူးအခုကတော့ ADS နိုင်လို့နယ်လို့အားခဲ့ခြင်းတော့ဥပမာဟိုနာဒစ်တုံးကပြန်ကုန်မြို့မှာမောင်ကျသွားတယ်နော်လမ်းမှာဆိုတော့လမ်းမီးတွေကအခုတည်းကမလင်းသေးဘူးဆိုတော့ recovery ရကိုမရသေးဘူးမရနေတဲ့ချိန်မှာသူက recovery ရပါပြီလို့ဘာလို့ပြောတော့အဲတန်းပြပေါ်မှာတုံးတက်ပြီးတော့ဆက်လက်ပြီးတော့လုတ်ကင်နေတဲ့ဟာတွေကတော့သိတော့အားရစရာမရှိဘူးပေါ့ဗျာ
ဥလွင်ကွယ်လွန်တာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ရောတန်းပြအတွက်ပါဆုံးရှုံးမှုဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးတင်ဟောင်းကပြောပါတယ
်ကျွန်တော်တို့ပါတီအတွက်တင်မကားဘူးဗျာနိုင်ငံအတွက်တော့ဘာလို့ဆုံးရှုံးမှုဖြစ်တာပေါ့အဲ့တော့အဲသူကပထမဦးဆုံးဒီမြန်မာနိုင်ငံတော်အတွက်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အန္တရာယ်ကာကွယ်တိုက်ခဲ့ရတဲ့မူဂျာဟစ်ပေါ့နော်အဲ့ဒီတုန်းကတော့ရခိုင်တိုင်းပေါ့အဲ့ဒီဘက်မှာပြည်နယ်ရလို့ခြင်းနဲ့ဆိုတဲ့မူဂျာဟစ်တီပေါ့အဲ့ဒီဟာတွေဟာအမှန်တရားကြောတောင်းကြတဲ့အခါမှာသူတို့သရကိုင်တိုင်းကပါရောက်ပြီးတော့ကာကွယ်ရတဲ့ဆက်မှာဆုံးဆုံးတယ်မှာကာကွယ်ရတဲ့ဆိုတဲ့ဆောင်ရွက်ချက်ပေါ့ဗျာကျွန်တော်ပြောရရင်အမှန်ဝင်နေပါတယ်ကျွန်တော်တကယ်ချင်းဆိုကျွန်တော်အများကြီးဝင်နေပါတယ်ဗျာအဲ့တော့သူတို့ကာကွယ်ရပါတယ်ဗျာအဲ့တော့ကာကွယ်ပြီးတော့ကျွန်တော်ကလေ့ကျင့်တိုင်းရင်မှာတော်တော်ဖွဲ့စည်းလို့ဖြည့်စည်းတဲ့တင်တော့နေပြီးတဲ့အရာရှိဘွားထောက်ဆောင်နေတဲ့အချိန်မှာသူဟာအစ်စိတ်တိုက်ပွဲမှာလည်းပဲဝင်ပြီးတော့ဗျာဆုံးဆုံးဆုံးမှာတိုက်ရပါတယ်ဗျာအဲ့ဒီတော့လည်းဒဏ်ရာရပဲရတဲ့အခါလေးကျွန်တော်သိပါတယ်အဲ့တော့နောက်ပိုင်းမှာလည်းပဲကျွန်တော်နဲ့အတူတူကတရုတ်ပြည်တိုက်ပွဲထဲမှာသူဟာခီးဝေးချစ်တဲ့ပြီးတော့ရန်သူကိုဖျက်တော့ပြီးကျွန်တော်ရှိရနေပြီးတော့ရန်သူတွေကိုပြင်းပြင်းထန်ထန်တွန်းလှန်တိုက်ခဲ့ရတဲ့ဟာရအထောက်အပံ့ကောင်ပေးပြီးတော့နောက်ကရန်သူရဲ့သွေးကြောကိုဖျက်တဲ့ဖျက်တော့တိုက်ပွဲမှာသူဟာအမှန်တန်ခီးဝေးချစ်တဲ့ပြီးတော့အတူတူကလုခဲ့ရပါတယ်။နောက်ကဒုတိယနှစ်ရဲကြီးရောက်တိုက်တော့လည်းပဲအလားတူပါပဲဒီတရုတ်ပြည်တိုက်ပွဲမှာတော့ကျွန်တော်တို့အတူတူဆောင်ရွက်ခဲ့တာပါအဲ့တော့ကျွန်တော်သူနဲ့ကျွန်တော်ရဲ့ဘောဟပြောရမယ်ဆိုတော့ကျွန်တော်အကိုဆိုလဲဟုတ်တယ်ဆရာဆိုလဲဟုတ်တယ်နောက်ပြီးတော့လေကြီးမများဆိုတော့ကျွန်တော်စုပြီးမှတွေ့ရတဲ့ကျွန်တော်တို့ရဲ့ရေဘော်ခေါင်းတွေဖြစ်ရတယ
်ဦးနေဝင်းကအစိုးရအဖွဲ့ဝင်အဖြစ်ကနေထုတ်လိုက်တဲ့ဖြစ်ရပ်ကိုလည်းဦးတင်ဦးကအခုလိုပြောပြပါတယ
်ကျွန်တော်အကြောင်းလိုပဲလို့ကျွန်တော်ထင်တယ်သူဟာတက်မတော်အနာယူရတယ်ဗျာဒီလိုပါဗျာအဲ့ဒီနေရာတော့ဦးနေဝင်းကနေပြီးတော့ကျွန်တော်နဲ့ပတ်သက်ပြီးတော့တမတော်အနာပေးတယ်။ဘာညာပြီးပြောတဲ့အခါမှာကျွန်တော်အမျိုးသမီးကြောင့်ဖြစ်တယ်ဆိုပြီးတော့ကျွန်တော်ကိုဒိုးရင်းဖြစ်တော့သူကသကားလှုပ်ခင်းနဲ့ပြောလိုက်တယ်ခင်ဗျ။အမျိုးသမီးကြောင့်ဖြစ်တယ်ဆိုရင်တော့ဗျာတဲ့။တက်တဲ့မှာလည်းပဲအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့လည်းပဲဟိုကြောင့်ဒီကြောင့်ရှိကြတာပဲသူလှုပ်ခင်းနဲ့ပြောလို့မိတယ်ဗျ။ကျွန်တော်အမှန်ကျေးဇူးတင်တယ်ဒီဘယ်သူမှမပြောရဘဲနဲ့တုတ်တုတ်မလို့ရတဲ့အချိန်မှာကျွန်တော်ဘက်ကနေပြီးတော့ပြောလို့မိတယ်ဗျ။အဲ့တော့ကျွန်တော်အဲ့ဒီတုန်းကလည်းတွက်လိုက်တယ်။ဩကိုယ်နဲ့ကျွန်တော်အကြောင်းနဲ့ပတ်သက်ပြီးတော့ဟိုဆက်ကွင်းများမိလို့သွားမလားလို့ကျွန်တော်ထင်တော့မှန်ပါတယ်ဗျာကျွန်တော်ပြတွဲပြီးတော့တရားဝင်သားတွေပြည်သူပြည်တွေကမကြခင်ပဲအနာပေးတာပြတာဖြစ်တယ်လို့ကြားလိုက်တော့ပေါ့
ဥလွင်တက်ရှိထင်ရှားရှိနေစဉ်မကြမ်းမာတဲ့ကာလမှာ RFA နဲ့နောက်ဆုံးဆက်သွယ်မေးမြန်းခဲ့မှာတိုင်းပြည်ကိုတိုက်တွန်းသွားတဲ့စကားနဲ့ဒီကုန်းချုပ်ပြရစေခင်ဗျာ
ဟုတ်ကဲ့လုံလိုက်တဲ့ချိန်ကတော့ဟာလည်းအဆောင်ကုန်လုပ်ခဲ့ပါတယ်အဲ့လို နဲ့လူတွေလည်းတည်ရည်အတွက်တန်းနိုင်လောက်ဆက်ဖို့လေရံပြင်းနေမဲ့စာညီညွတ်ရဲ့စိတ်လူသဘောသူလူကြောက်ကိုကျွန်တော်တောင်းပါရဲ့